ခင်ဦးမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပြီးကံသစ်ကြီးရွာကနေအိမ်တွေကိုမိရှုခံလိုက်ရတယ်လို့ကြီးရွာသားတွေကပြောနေပါတယ်။ကာကွယ်ရေးအဖွဲ့တွေအနေနဲ့လည်းအပြန်အလှန်ပြစ်ခတ်တာတွေရှိနေပြီးစစ်ရေးဆက်ပြီးတော့တင်းမာနေပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုခမောင်စုံမင်းပြပြပေးပါအောင်ခင်ဗျာ
။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပါပြီ။ဒီလဂျွန်လ14ရက်ဒီကနေ့မနက်ပိုင်းကခင်ဦးမြို့ပေါ်ကထွက်လာတဲ့စစ်တပ်ကမြို့နယ်6မိုင်ဝေးတဲ့ကံသစ်ကျေးရွာရောက်ရှိချိန်မှာတော့နေအိမ်တချို့ကိုမိရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။ကံသစ်ရွာဟာအင်ဂျီ930နီးပါးရှိတဲ့ကျေးရွာကြီးဖြစ်ပြီးအခုအချိန်မိရှို့ခံရတာနဲ့ဆိုရင်စုစုပေါင်း5ချိန်ရှိသွားပြီလို့ရွာသားတွေကပြောပါတယ်။မိရှို့ခံရတဲ့အခြေအနေနဲ့ပတ်သက်လို့ကံသစ်ရွာသားတဦးကအခုလိုပြောပါတယ်
ဒီနေ့ကနေပါဗျာမနေ့ကကလည်းကနေ9:00တော့ကနေဒီကနေ့တော့ကတော့ထိုးလာဒီချိန်ထိုးပြီးတော့ဒီနေ့မနေ့လည်းတခါမူချက်ထိုးရပါဗျာဒီကပုတ်တယ်ကကျွန်တော်ကခုရှိသွားဆိုဒါဆို9ချိန်ရှိပြီဗျာ9ချိန်9ချိန်စစ်တပ်အနာသိမ်းပြီးသားတဲ့ဟာအခုဒီနေ့မှပါပါဗျာအင်ဂျီပေါင်း340အခုလည်း50ကျော်လောက်အခုလည်းရှိသွားနေလားကျွန်တော်တို့ကဆိုရင်အင်ဂျီ930 100လောက်ပဲကျွန်တော်မယ
်အဲ့ဒီကံသစ်ရွာဟာဒီနှစ်2023တနှစ်ထဲမှာတင်3ချိန်တိတိမိရှုခံရတာဖြစ်ပြီးကြေးရွာသားတွေလည်းစစ်ဘေးရှောင်နေကြရပါတယ်။ဒီလဂျွန်လတရက်နေ့ကစလို့စစ်တပ်ဟာခင်ဦးမြို့နယ်ကကြေးရွာတွေကိုနယ်မြေရှင်းလင်းရေးလုပ်နေတာအခုဆိုရင်နှစ်ပတ်နီးပါးရှိနေပြီဖြစ်ပါတယ်။ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ဒီလဂျွန်23ရက်မနက်ပိုင်းကလည်းပြစ်ခတ်တာတွေရှိခဲ့တယ်လို့ခင်ဦးပြည်သူကာကွယ်ရေး PDF တပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။အော်ဒီနေ့လဲတိုက်ပွဲကဖြစ်တယ်ဗျ။ဟိုတနေ့ကရှီဘူကနေပြန်ဝင်လာတဲ့တောင်ကမြို့ပေါ်ကိုညအိမ်လက်ကထွက်တာ။ထွက်တာဆိုတော့ဒီကျွန်တော်တို့ခင်ဦးရဲ့နောက်ဖက်ဒီကံကံတဲ့ကံတဲ့မြောက်ခင်မှာလဲတိုက်ခတ်မှုဖြစ်ကြပြီ။ဒါထဲမှာမြို့နဲ့ကံတဲ့ဒါထဲမှာအဲကိုကြီးကောင်ကံတဲ့ကနေအထွက်ဈာထဲမှာလဲသူတို့ဒီကတိုက်ခတ်မှုတွေကတော့ဖြစ်ကြပြီ။ပစ်ခတ်မှုတွေကတော့ဈာထဲမှာအလင်းတင်ပြင့်တယ်လို့ဒီကာကွယ်ရေးအဖွဲ့လူတွေကတော့ပစ်ခတ်မှုကတော့ရှိကြတယ
်။လက်ရှိအချိန်မှာစစ်တပ်ကနယ်မြေရှင်းလင်းနေတဲ့အတွက်ကံသစ်ဂွေကုန်းတာကရမြို့သစ်စတဲ့ကြီးပါကဒေသခံ9000နီးပါးဟာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်။ဂျွန်လတရနေ့ကစလို့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသာ2ဦးသေဆုံးခဲ့ပြီးနေအိမ်တရာကျော်မိရှုခံခဲ့ရပါတယ်။အခုလုံနေတဲ့နယ်မြေရှင်းလင်းရေးကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။